This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG နားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးတို့ကနေကင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ပါတယ်ဒီကနေ့အောက်တိုဘာလ4ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါရမယ်ပထမအဆုံးအနေနဲ့စီရေးသတင်းကောက်နှုတ်ချက်ကတော့ຫນွေဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်အော်တိုဘာလ4ရက်နေ့မနက်ပိုင်း Radio NUG စီးသတင်းများကိုတင်ပြပေးပါမယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ကမုန်းဆယ်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဂျားပြက်တိုက်ခိုက်ခံရပြီး12ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းတာယာဝတီခရိုင်အုတ်ဖူမြို့နယ်ရှိကမုန်းဆယ်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ဂျားပြက်တိုက်ခိုက်ခံရပြီး12ဦးသေဆုံးက14ဦးဒဏ်ရာရရှိခဲ့တယ်လို့ NUG ကာကွယ်ရေးဝန်ကြီးဌာနတောင်ပိုင်းစစ်ဒေသအမှတ်1စစ်ဒေသခွဲကသတင်းထုတ်ပြန်ထားပါတယ်အော်တိုဘာလ3ရက်နေ့မနက်9နာရီအချိန်ကမှစစ်ကောင်စီရဲ့တပ်မ66လက်အောက်ခံခမာယာ6စစ်ကြောင်းကိုပြည်သူ့ကာကွယ်ရေးတပ်မတော် PDF တပ်ရင်း3832တပ်ခွဲလေးကဂျားပြက်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တနအီကျော်ကြာမြင့်ခဲ့တဲ့အစိုးရတိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်12ဦးသေဆုံးက14ဦးပြင်းထန်ဒဏ်ရာရရှိခဲ့ပြီးတော့စစ်ကြောင်းပြန်ဆုတ်ခွာသွားခဲ့တယ်လို့သိရပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ထံမှ G3 နှစ်လက် MA1 တစ်လက်60မမ BA100 စိမ်ပြောင်းတစ်လုံး Inaga တစ်လုံး G3G 182တောင် MA1 G73 တောင် G ပေါက်4ခု Equipment တစ်ခုကျိုးပိုးငါလုံးစကားဆောက်ဥတုံနှလုံးမူကတထဲငွေသား9400ကျပ်လက်ကင်ဖုံးငါလုံးမှတ်ပုံတင်နဲ့တတိကံကတ်တုကိုတင်စီရရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီတနင်္သာရီမှာစစ်ကောင်စီစစ်ကြောင်းအားနှစ်ကြိမ်တိုင်မိုင်းဆွေးတိုက်ခိုက်ခဲ့ရာ9ဦးထပ်မံနေသေဆုံးခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းတနင်္သာရီမြို့နယ်ဘန်းလမွတ်ကျေးရွာအုပ်စုညောင်ဝင်းကုန်းရွာအနီးနဲ့ရန်ဖိုးရွာအနီးတို့မှာစစ်ကောင်စီတပ်ဖွဲ့ကနှစ်ကြိမ်တိုင်မိုင်းဆွေးတိုက်ခိုက်ခဲ့ရာအနည်းဆုံး9ဦးသေဆုံးခဲ့ပြီးတော့အများအပြားဒဏ်ရာရခဲ့တယ်လို့မြိတ်ပြည်သူကာကွယ်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အော်တိုဘားလာ3ရက်နေ့နေ့လယ်12နာရီဝန်းကျင်ကညောင်ဝင်းကုန်းရွာအနီးမှာစစ်ကောင်စီစစ်ကြောင်းကိုမိုင်းဆွေးတိုက်ခိုက်ခဲ့တာဖြစ်ပြီးတော့9ဦးသေဆုံးကအများအပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်အလားတူညနေ4နာရီခန့်မှာလဲရန်ဖိုးရွာအနီးမှာစစ်ကောင်စီတပ်သားများကားပေါ်တက်နေစဉ်အဆိုပါကားကိုမိုင်းဆွဲတိုက်ခိုက်ခဲ့တာကြောင့်ထိခိုက်သေဆုံးမှုရှိခဲ့ပြီးတော့အများအပြားဒဏ်ရာရခဲ့တယ်လို့သိရပါတယ်တိုက်ခိုက်မှုကိုမြိတ်ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့တနင်္သာရီပါကဖဇုံ3တနင်္သာရီရိုးမှပြည်သူ့ကာကွယ်ရေးအဖွဲ့တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာဆလဘီဖာပွန် KI မှာစက်တင်ဘာလအတွင်းစကားစတရင်မှုတအူတက်ခွဲမှု2ဦးနဲ့ဒုတက်ခွဲမှုတအူတည်ဆုံတဲ့တဲ့ရင်ကိုတင်ပြပေးပါမယ်စက်တင်ဘာလ1ရက်နေ့မှာစက်တင်ဘာလ30ရက်နေ့အထိတလားတာအတွင်း KNLA အမှတ်9တက်မဟာနဲ့အတူပူပေါင်းတက်ဖွဲ့ဝင်များမှအကြံဘက်စစ်ရှုံးကောင်စီနဲ့တိုက်ပွဲပေါင်း144ကြိမ်ဖြစ်ပွားခဲ့ရာအကြံဘက်စစ်ရှုံးကောင်စီဘက်မှ84ဦးတည်ဆုံသွားက42ဦးထိခိုက်ဒဏ်ရာရရှိသွားခဲ့ကြောင်း KNU မူတီယောတင်မှတင်ထုတ်ပြန်ထားပါတယ်တည်ဆုံမှုတွေမှာတရင်မှုတအူတက်ခွဲမှု2ဦးနဲ့ဒုတက်ခွဲမှုတအူပါဝင်ပြီးတော့တရင်မှုတအူထိခိုက်ဒဏ်ရာရရှိသွားခဲ့တယ်လို့သိရပါတယ်တလားတာအတွင်းအကြံဘက်စစ်ရှုံးကောင်စီမှလက်နက်ကြီး99လုံးရန်တပ်ပစ်ခတ်ရာမှာအပြစ်မဲ့ပြည်သူတအူတည်ဆုံပြီးတော့9ဦးထိခိုက်ဒဏ်ရာရရှိသွားကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ ဆက်လက်ပြီးစေတုဒ္ဓရာမှာပြူကောင်းဆောင်အုပ်ချုပ်ရေးမှူးတအူးကိုဖမ်းဆီးလာချိန်မှာလက်နက်လူယူရန်ကြိုးစားတဲ့အတွက်ကြောင့်ပြစ်ခတ်ရှင်းလင်းခဲ့ရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းမင်းဘူးခရိုင်စေတုဒ္ဓရာမြို့နယ်နန်ကျူရွာမှအုပ်ချုပ်ရေးမှူးပြူစောထီကောင်းဆောင်မုံတိုင်းစုသူအားစေတုဒ္ဓရာမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဖမ်းဆီးလာခဲ့ချိန်မှာပြည်သူ့ကာကွယ်ရေးရဲဘော်တအူးရဲ့တနက်အားလူယူခဲ့တဲ့အတွက်ကြောင့်ပြစ်ခတ်ရှင်းလင်းခဲ့ရတယ်လို့ထုတ်ပြန်ထားပါရယ်။အော်တိုဘန်လ၁ရက်နေ့ည9:15မိနစ်မှာနန်ကျူကြီးရွာအုပ်ချုပ်ရေးမှူးကိုအပြစ်ပေးအရေးယူနိုင်ရန်တွားရောက်ဖမ်းဆီးခဲ့တာဖြစ်ပြီးတော့စစ်ကောင်စီနဲ့ပတ်သက်တဲ့အချက်အလက်မှတ်တမ်းတွေကိုတင်စည်းနိုင်ခဲ့တယ်လို့ဆိုပါရယ်။အဲဒီလိုဖမ်းဆီးခဲ့ပြီးတဲ့နောက်နန်ကျူကြီးရွာနဲ့3ကီလိုမီတာခန့်အရောက်မှာနန်ကျူပြူစောတိအဖွဲ့ကတနက်ပစ်ဖောက်ပြီးတော့ပြူကောင်းဆောင်အားကယ်ထုတ်ရန်လိုက်လာခဲ့ရာတနက်တန်ကြားတာနဲ့ဖမ်းဆီးခံထားရတဲ့ပြူကောင်းဆောင်မှာတနက်လူယူရန်စူးစမ်းခဲ့တာကြောင့်ပြစ်ခတ်ရှင်းလင်းခဲ့ရတာလို့သိရပါရယ်။၎င်းပြူကောင်းဆောင်ဟာမြို့နယ်အစဉ်ပြူစောတိအဖွဲ့များဖွဲ့စည်းခြင်းကော်မတီမှပါဝင်နေသူဖြစ်ပြီးတော့နန်ကျူတိုက်နယ်မှာပါဝင်တဲ့ကြေးရွာအုပ်ချုပ်ရေးမှူးများအား၎င်းစည်ရင်းကောက်ယူရန်ကိစ္စနဲ့ပတ်သက်ပြီးတော့အော်တိုဘာလ2ရက်နေ့မှာအစည်းအဝေးခေါ်ယူထားသေးတယ်လို့သိရပါရယ်။စေတုဒ္ဓရာမြို့နယ်အတွင်းစစ်ကောင်စီနဲ့ပူးပေါင်းပြီးပြူစောတိအဖွဲ့ဖွဲ့ခြင်း၎င်းစည်ရင်းကောက်ချင်းတို့မှပူးပေါင်းပါဝင်ခြင်း၊ကူညီပံ့ပိုးခြင်းမလုပ်ကြရန်နဲ့လှုပ်ဆောင်ပါကစေတုဒ္ဓရာပြည်သူ့ကာကွယ်ရေးအဖွဲ့ကပြင်းပြင်းထန်ထန်အပြစ်ပေးအရေးယူသွားမယ်လို့တတိပေးထားပါရယ်။ဒါ့အပြင်အကြံဘက်စစ်ကောင်စီနဲ့စစ်ကောင်စီရဲ့တရားမဝင်ရွေးကောက်ပွဲအတွက်အထောက်အကူဖြစ်စေတဲ့၎င်းစည်ရင်းကောက်ယူခြင်းလုပ်ငန်းစဉ်များမှာပူးပေါင်းပါဝင်နေတဲ့ဌာနဆိုင်ရာနန်းစီဒီယမ်ဝန်ထမ်းများအားလုံးကိုမြို့နယ်နန်းစီဒီယမ်ဝန်ထမ်းများစီမံခန့်ခွဲရေးကော်မတီမှစစ်ကောင်စီတောက်တိုင်အဖြစ်သတ်မှတ်စည်ရင်းယူထားပြီးတော့နောက်တစ်ချိန်မှထိရောက်စွာအရေးယူသွားမယ်လို့အတည်ပြုထားပါတယ်ခင်ဗျာ။ဆလပီမူမျိုးနယ်နဲ့စောတိမျိုးနယ်တို့အတွင်းအကြံဘက်စစ်တပ်ရဲ့အကြံဘက်လုံရများကြောင့်ခလီငယ်3ဦးအပါဝင်အပြစ်မဲ့အရဲသားပြည်သူ6ဦးထိခိုက်ဒဏ်ရာရရှိခဲ့ရပြီးတော့ဇေဒီတဆူထိခိုက်ပျက်စီးခဲ့ရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မူမျိုးနယ်နဲ့စောတိမျိုးနယ်တို့အတွင်းအကြံဘက်စစ်တပ်မှပြည်သူလူထုများအားပြစ်မှတ်ထားပြီးတော့ပြည်သူလူထုများနေထိုင်ရာကြေးရွာအတွင်းနဲ့လောက်ကန်စားတောက်ရာလုပ်ငန်းခွင်များအတွင်းသို့လက်နက်ကြီးနဲ့ drone တို့ဖြင့်ရွယ်ချက်ရှိရှိပစ်ခတ်ခဲ့တာကြောင့်ခလီငယ်3ဦးအပါဝင်အပြစ်မဲ့အရဲသားပြည်သူ6ဦးထိခိုက်ဒဏ်ရာရရှိခဲ့ရပြီးတော့ဇေဒီတဆူထိခိုက်ပျက်စီးခဲ့ရကြောင်း KNU ဗဟုမသတင်းထုတ်ပြန်ထားပါရယ်။စောတိမြို့နယ်အတွင်းစက်တင်ဘာလ29ရက်နေ့မနက်9:15မိနစ်မှာအာနာသိန်းအကြံဘက်စစ်ကောင်စီတပ်ခမရ998တပ်ရင်းမှလက်နက်ကြီး10လုံးပစ်ခတ်ခဲ့ရာညောင်ချေတောက်ကျေးရွာအနီး3လုံးကျရောက်ပောက်ကွဲပြီးတော့ရှမ်းစုကျေးရွာအတွင်း9လုံးကျရောက်ပောက်ကွဲကရှမ်းစုကျေးရွာရှိဇေဒီတဆူလည်းထိခိုက်ပျက်စီးခဲ့တယ်လို့သိရပါရယ်။ဒါ့အပြင်၎င်းတပ်မှနေ့လယ်2:00-3:00အကြားမှာစံဖဲကျေးရွာနဲ့တက်ကယ်ကုန်းကျေးရွာအတွင်းသို့လက်နက်ကြီးများပစ်ခတ်ခဲ့ရာစံဖဲကျေးရွာနေမတ်ရတီနဲ့တက်ကယ်ကုန်းကျေးရွာနေဒေါ်နှင်းနှင်း90နှင့်မောင်မျိုးထက်အောင်25နှစ်တို့3ဦးထိမှန်တန်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။မုံမျိုးနယ်အတွင်းအော်တိုဘားလ2ရက်နေ့မနက်2:00ခွဲအချိန်ကမှအာနာသိန်းအကြံဘက်စစ်ကောင်စီတပ်ခမရ339တပ်ရင်းမှတနက်ကင်းကျေးရွာအတွင်းသို့ drone ဖြင့်ဘုံကျဲတိုက်ခိုက်ခဲ့ရာကျေးရွာနေခလီငယ်3ဦးဖြစ်တဲ့မတ်မြတ်စုလင်းမောင်မင်းခန့်အောင်နဲ့မောင်တော်စင်ခန့်တို့ထိခိုက်တန်ရာရရှိခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလပီရကံပြည်နယ်တောင်ကုန်းနယ်တန်ကျွဲမြို့ထက်မှန်ဘုံကျဲခံခဲ့ရပြီးတော့အရဲသားတအူးတီဆုံးနှစ်ဦးတန်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရကံပြည်နယ်တောင်ကုန်းနယ်တန်ကျွဲမြို့နယ်တို့ကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရဲသားတအူးတီဆုံးပြီးတော့နှစ်ဦးတန်ရာပြင်းထန်စွာရရှိခဲ့တယ်လို့သိရပါတယ်။အော်တိုဘာလ10ရက်နေ့ညနေ3:00မှာတန်ကျွဲမြို့နယ်ညောင်ချေတောက်ကျေးရွာကို Jet Fighter တစ်စီးနဲ့ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးတော့အရဲသားပြည်သူတအူးတီဆုံးကတအူးတန်ရာရခဲ့တယ်လို့ဆိုပါတယ်။အလားတူတောင်ကုန်းမြို့နယ်ခေါင်းလောင်းတူကျေးရွာကိုအော်တိုဘာလ2ရက်နေ့ည7:00မှာဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာကြောင့်ကလေးငယ်တအူးထိခိုက်ဒဏ်ရာရရှိခဲ့ပါသေးတယ်။ပြီးခဲ့တဲ့စက်တင်ဘာလ26ရက်နေ့ကလည်းတန်ကျွဲမြို့ပေါ်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာကြောင့်အရဲသားပြည်သူ14ဦးအစုလိုက်အပြုံလိုက်တေဆုံးခဲ့ပြီးတော့25ဦးထပ်မံပြင်းထန်ဒဏ်ရာရရှိခဲ့သေးတယ်လို့သိရပါတယ်ခင်ဗျာ။ဆလပီပေါ့မြို့နယ်တီးကြောက်ကျေးရွာကိုလေကြောင်းတိုက်ခိုက်မှုနဲ့ဟာဝေဇာနဲ့ပြစ်ခတ်မှုကြောင့်ပြည်သူတအူးထိခိုက်ဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အော်တိုဘားလ3ရက်နေ့နေ့လယ်2:25မိနစ်မှာမကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းတီးကြောက်ကျေးရွာအနီးတရတအူးလေတပ်မှတက်လာတဲ့ Jet Fighter တစ်စီးဖြင့်လေကြောင်းတိုက်ခိုက်မှု2ကြိမ်ပြုလုပ်ခဲ့ရမှာပြည်သူများထိခိုက်မှုမရှိကြောင်းပေါ့မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တရင်ပြန်ကြားရေးတာဝန်ခံကိုစစ်ကတရင်ထုတ်ပြန်ထားပါရယ်။တစ်ချိန်တည်းမှာပဲပေါ့မြို့ကပ္ပဆ24မှာ122ဟာဝေဇာဖြင့်တီးကြောက် ေးရွာအတွင်၄ချိန်ပစ်ခတ်ခဲ့ရာပြည်သူတို့ထိခိုက်ဒဏ်ရာရရှိခဲ့ရပြီးတော့အသက်အန္တရာယ်မဆိုးရင်ရကြောင်းသိရပါတယ်။ပေါင်မျိုးနယ်ဇုံ၈နေမြေခြိုင်စောင်းအောက်စုရွာကိုအော်ဂိုလာ၂၂ရက်နေ့မှာအကြမ်းဖက်ဆကဆမနေအိမ်ဆက်တလုံးမိရှုဖျက်ဆီးခဲ့တာကြောင့်မြို့နယ်ပအာဖအဖွဲ့လူသားစာနာအခွန်ခွဲတန်း9ရာခိုင်နှုန်းကျဲမှမိရှုကန်အိမ်တော်စုတအူးလင်တသိန်းခွဲကျက်စီစုစုပေါင်း16သိန်း5000ကိုမိပေးတဲ့အိမ်တော်စုများထံပေးအပ်ခဲ့တယ်လို့လည်းပအာဖအဖွဲ့ပေါင်မျိုးနယ်မှထုတ်ပြန်ထားပါရခင်ဗျာ။ဆလဘီတော်လိုင်းဤတပ်ဖွဲ့များအတွက်သတင်းကျုံမုံဘူးအစီအစဉ်အန်ယူဂျီပေးနှင့်ပါဝင်နိုင်တဲ့သတင်းကိုတင်ပြပေးပါမယ်။တော်လိုင်းဤတပ်ဖွဲ့များအတွက်သတင်းကျုံမုံဘူးအစီအစဉ်အန်ယူဂျီပေးနှင့်ပါဝင်နိုင်တယ်လို့အော်တိုဘားလ3ရက်နေ့မှာအန်ယူဂျီပေးကအသိပေးဆိုထားတာပါ။တော်လန်သတင်းကျုံကိုထပ်မံရောက်ရှိလို့လာပြန်ပါပြီ။တာမန်သတင်းကျုံကာလမှာမိသားစုတွေစုဆောင်ကြရင်အိမ်ဆိုတဲ့အငွေအသက်နဲ့ဖြတ်တန်းကြရပေမယ့်အခုအခါမှာတော့မိသားစုတွေတကွဲတပြားနဲ့ဖြတ်တန်းနေရတာပဲဖြစ်ပါတယ်။အိမ်နဲ့ဝေးရပေမယ့်ကျွန်တော်တို့ရဲ့ရဲဘော်ရဲမီးတွေဟာမစုံမနစ်ပဲတော်လန်နေသေးပါအခုလိုတော်လန်သတင်းကျုပ်ကာလမှာကျွန်တော်တို့ရဲဘော်တွေအထွတ်သတင်းကျုပ်လက်ဆောင်ပေးကြရအောင်ပါအိမ်ဆိုတဲ့အငွေအသက်နဲ့ထပ်တူမကြနိုင်တော့လေပဲရဲဘော်တိုင်းရဲ့နောက်မှာပြည်သူတွေရှိတယ်ဆိုတဲ့စိတ်ခွန်အားနဲ့မြေတားတရားတွေမျှဝေရအောင်ဗျာလို့ဆိုထားပါတယ်သတင်းကျုပ်မုံဘူးအစီအစဉ်မှာရရှိတဲ့ရန်ပုံငွေများကိုအမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနနဲ့ချိတ်ဆက်ပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့များထံထောက်ပို့သွားမယ်လို့ NUGP ကဆိုထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောင်မင်းတရားမင်းစစ်သွေးနဲ့ကားရှဲတို့ကပြပူထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီရဲ့အစီအစဉ်သတင်းတွေဝန်နာဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးနောက်ဆုံးရပြည်တွင်းသတင်းများကိုတော့ຫນွေဦးမှမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်မင်္ဂလာမနက်ခင်းပါရှင်2024ခုနှစ်အော်တိုဘားလ၄ရက်နေ့ရေဒီယို NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့ຫນွေဦးမောင်ပါ။စီးရီးရှိန်ဟာ2024ခုနှစ်အတွင်းတော်လိုင်းအင်အားစုတွေဘက်ကပိုတိုးမြင့်လှုပ်ဆောင်လာနိုင်ပြီးစီးရီးရှိန်ဆက်လက်တိုးမြင့်မှုပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုဥစွာတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရဂျာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအစည်းအဝေးအမှတ်စဉ်39မြင်းဆောင်2024ကိုအော်တိုဘား3ရက်မှာကျင်းပရာစည်းဝေးတွင်ဂျာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်တက်ရောက်ဖွင့်မစကားပြောကြားခဲ့ပါတယ်။စည်းရေးရှင်ဟာအခု2024ခုနှစ်အတွင်းကျွန်တော်တို့ဒေါ်လင်းအင်အားစုတွေဘက်ကပိုတိုးမြင့်လှုပ်ဆောင်လာနိုင်တာဝမ်းသာအားရစရာဖြစ်ပါကြောင်းပြည်သူတွေလည်းဒီပေါ်မှာအများကြီးမျှော်လင့်နေကြတယ်ဆိုတာတန်တရားဝင်စရာတောင်မလိုတဲ့အခြေအနေဖြစ်ပါကြောင်းဒါကြောင့်ဆက်လက်ပြီးဒေါ်လင်းစစ်ကိုတိုးမြင့်ပြီးဂျမတ်စီအုပ်စုကိုပြီးဘက်တိုက်ခိုက်သွားကြရင်ပြည်သူ့အုပ်ချုပ်ရေးရန်တရားကိုလည်းခိုင်မာအောင်ကြိုးစားတည်ဆောက်ပေးကြဖို့ဝန်ကြီးချုပ်ကပြောပါရယ်ဆက်လက်ပြီးတက်ရောက်လာကြတဲ့ဂျာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီဖွဲ့ဝင်များမှ36မြင်းဆောင်2024တွင်ချမှတ်ထားတဲ့ရှေ့လုပ်ငန်းစဉ်များနဲ့ပတ်သက်ပြီးပြည်စည်းမှုအခြေအနေများနဲ့ဆက်လက်ဆောင်ရွက်ရန်ကြံရှိနေတဲ့လုပ်ငန်းစဉ်များကိုခြားပြရှင်းလင်းပြီးတက်ရောက်လာတဲ့ဝန်ကြီးဌာန၏တာဝန်ရှိသူများမှလုပ်ငန်းဆောင်ရွက်ချက်များကိုအကျယ်တော်ဝင်ဆွေးနွေးခဲ့ကြပါတယ်။စီးဝေးသို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တမ်းမှဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများအမြဲတမ်းအတွင်းဝင်များတွဲဖက်အမြဲတမ်းအတွင်းဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြတယ်လို့သတင်းရရှိပါတယ်ရှင်။စစ်ကောင်စီအမျက်သစ်မှာဆိုရပရဟိတအရေးချုပ်မင်းသားမင်းသမီးဆယ်လီများနေရွက်မခန့်အမိမလုံဝန်သည့်အချိန်တွင်စိတ်တူကိုယ်တူထောက်ပုံများကစေဘေးဒုက္ခတွေများစွာကိုဖေးမှကူညီခဲ့တယ်လို့ဒုဝန်ကြီးဦးမော်ထွန်းအောင်ထောက်ပြပြောဆိုတဲ့သတင်းကိုလည်းတင်ပြပေးပါမယ်။စစ်ကောင်စီအမျက်သစ်မှာဆိုရင်ပရဟိတရေကျုံမင်းသားမင်းသမီးဆယ်လီများနေရွက်မခန့်အမိမလုံဝန်သည့်အချိန်တွင်စိတ်တူကိုယ်တူထောက်ပုံများကစေဘေးဒုက္ခတွေများစွာကိုဖေးမှကူညီခဲ့တယ်လို့အော်တိုဘားလ3ရက်ဆိုရှယ်မီဒီယာမှာဒုဝန်ကြီးဦးမော်ထွန်းအောင်ကထောက်ပြပြောဆိုလိုက်ပါတယ်။စေဘလူလက်ချက်ဖြင့်ကုရကေယာမဲ့နေသည့်စေဘေးရှောင်များကို UN UNHCR WFP တို့ကအနားစေးနေသည့်အချိန်တွင်ထောက်ပို့ဖွဲ့စည်းများကလက်မနေကူညီကြပါသည်။စစ်ကောင်စီအမျက်သစ်မှဆိုရပရဟိတအရေးကြောင့်မင်းသားမင်းသမီးဆယ်လီများနေရွက်မခန့်အမိမလုံဝန်သည့်အချိန်တွင်စိတ်တူကိုယ်တူထောက်ပို့များ၏နေစီမချသည့်လူသားဆံမှုကကူညီထောက်ပံ့မှုအထူးလိုအပ်သည့်ဆေးဘေးဒုက္ခသည်များစွာကိုဖေးမှကူညီခဲ့ရုံနဲ့မကစိတ်ရပိုင်းဆိုင်ရာပါထောက်ကူပေးနိုင်ခဲ့တယ်လို့ပြောပါတယ်။တော်လင်ရေးအောင်ရအောင်ကြောင့်တွင်ထောက်ပို့များကိုတောင်းနှောင်းမြေအရက်ဘက်ဖွဲ့စည်းများအဖြစ်အတိမတ်ပြုတယ်လို့ဒုဝန်ကြီးကပြောကြားထားပါတယ်။ NGO များလည်းပြည်သူမျက်နှာကြည့်သည့်ဒေါနာမီရက်ဖက်ဖွဲ့စည်းများဖြစ်လာစေကြောင်းဆန္ဒပြုထားပါတယ်ရှင်။မြန်မာနိုင်ငံမှာရက်ဆက်ကြမ်းကြုတ်မှုများအတွက်တရားမျှတမှုရရှိရင်းနဲ့တာဝန်ခံမှုရှိစေရေးအမေရိကန်သမ္မတကြီးထိုင်းနိုင်ငံတို့လာရောက်ဆွေးနွေးမယ်ဆိုတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာကျူးလွန်ဖြစ်ပွားခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုများအတွက် တရားမျှတမှုရရှိရင်တာဝန်ခံမှုရှိစေရေးအမေရိကန်၏ကမ္ဘာလုံးဆိုင်ရာရာဇဝတ်မှုများအတွက်တရားမျှတမှုဆိုင်ရာအကြီးတန်းတမ်းပတ်ကြီးထိုင်းနိုင်ငံသို့လာရောက်ဆွေးနွေးမှဖြစ်ကြောင်းအမေရိကန်အစိုးရကသတင်းထုတ်ပြန်ပါတယ်။အောက်တိုဘာ၄ရက်နေ့မှ9ရက်နေ့ထိအမေရိကန်ကြီးတန်းတမ်းပတ်ကြီးပက်ပန်ရှက်သည်ထိုင်းနိုင်ငံဘန်ကောက်မြို့သို့သွားရောက်မှဖြစ်ပြီးထိုင်းအစိုးရဖွဲ့ဝင်များအရေးပတ်အဖွဲ့အစည်းများကျွမ်းကျင်သူများဖွဲ့စည်းများနှင့်တွေ့ဆုံမိဖြစ်ကြောင်းမြန်မာနိုင်ငံမှရက်ဆက်ကြမ်းကြုတ်စွာကျူးလွန်ခံခဲ့ရသူများအတွက်တရားမျှတမှုနှင့်တာဝန်ခံမှုရှိစေရေးကိုဆွေးနွေးမိဖြစ်ကြောင်းဖော်ပြထားပါတယ်။ American Tamaji Vanshak နေဖြင့်မြန်မာနိုင်ငံတော်ဝန်ကျူးလွန်ခဲ့သည့်ရက်ဆက်ကြမ်းကြုတ်မှုများအတွက်တာဝန်ခံမှုရှိစေရေးနဲ့ရက်ဆက်ကြမ်းကြုတ်မှုကိုခံစားခဲ့ရပြီးသက်ရှင်ကြံရည်သူများအတွက်တရားမျှတမှုရရှိစေရေး American ပြည်ထောင်စုကကြိုးပမ်းဆောင်ရွက်သွားမှာဖြစ်ကြောင်းဒါ့အပြင် American နေဖြင့် Rohingya ဒုက္ခသည်များ၎င်းတို့၏ဆန္ဒအရဘေးကင်းစွာဂုဏ်သိက္ခာရှိစွာဖြင့်မြန်မာနိုင်ငံသို့ပြန်နိုင်ရေးအတွက်အထောက်အကူဖြစ်စေမည့်အခြေအနေများကိုဖန်တီးပေးရန်ဆက်လက်တောင်းဆိုသွားမှာဖြစ်ကြောင်းသိရပါတယ်ရှင်မြန်မာပြည်တွင်းစစ်ကြောင့်နေဆက်ဖြတ်ကျော်မှုရဲ့ဆေးဝါးကုန်သွယ်မှုနဲ့ဖမ်းဆီးရရှိမှုတိုးများလာတဲ့သတင်းကိုဆက်လက်တင်ပြပေးပါဦးမယ်။မြန်မာပြည်တွင်းစစ်အခြေအနေကြောင့်နေဆက်ဖြတ်ကျော်မှုရဲ့ဆေးဝါးကုန်သွယ်မှုနဲ့စိတ်ကြွစီဘိမ်းဘူးဖမ်းဆီးရရှိမှုတိတိတသာတိုးလာနေကြောင်းထိုင်းမှုရဲ့ဆေးဝါးနေနေအဖွဲ့မှအကြီးတန်းရရှိတဦးကပြောဆိုကြောင်းရိုက်တာသတင်းဌာနမှဖော်ပြထားပါတယ်။မြောက်ပိုင်းဒေသသည်ထိုင်းနိုင်ငံအတွင်းသို့မှုရဲ့ဆေးဝါးများအထူးကတည်ယူရေးလမ်းကြောင်းဖြစ်ပြီးတောင်နှင်းများသို့မဟုတ်မဲခေါင်မြစ်ကိုဖြတ်တန်း၍Mother Fundamini ice များကိုတင်သွင်းနေကြကြောင်းထိုင်းနိုင်ငံမူရေးဆေးဝါးထိန်းချုပ်ရေးဘုတ်အဖွဲ့ ONCBE ဒုတိယအတွင်းရေးမှူးကပြောဆိုထားပါတယ်။မူရေးဆေးဝါးရာဇဝတ်အခိုင်များကမြန်မာနိုင်ငံရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တို့တွင်အထူးဓာတ်ခွဲခံများထူထောင်၍ပြည်သူစစ်များလက်နက်ကိုင်ဖွဲ့များနှင့်မဟာမိတ်ဖွဲ့ထားကြောင်းထိုင်းအာဏာပိုင်များကပြောကြားထားပါတယ်။ခုနှစ်ပထမရှစ်လကွဲအတွင်းထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ချင်းရိုင်နဲ့မဲဟောင်ဆောင်တို့တွင်မူရေးဆေးပြား346သန်းအထိသိမ်းဆည်းရမိခဲ့ပြီး၎င်းပမာဏမှာ2023ခုနှစ်ပမာဏထက်182ရာဂိုင်းနှုန်းတိုးလာကြောင်းသိရပါဗျ။ဆိုမဖီနယ်များမှာမူရေဆေးဝါး ice pan စီရရှိမှုမှာလည်း 6.48 တန်တိုးလာပြီးရခိုင်ထက်39ရာဂိုင်းနှုန်းတိုးလာကြောင်းဘိမ်းမြူဖန်စီရရှိမှုမှာယခုနှစ်တွင်329ကီလိုဂရမ်920ပေါင်သိမ်းဆည်းရမိခဲ့ပြီး2023ခုနှစ်တွင်ဖန်စီရမိသည့်ပမာဏထက်9ဆနီးပါးတိုးလာကြောင်းဖော်ပြထားပါဗျ။မြန်မာနိုင်ငံတွင်နိုင်ငံရေးမငြိမ်မသက်မှုများကြောင့်ဓာတ်မူရေဆေးဝါးများထုတ်လုပ်မှုနဲ့ရောင်းဝယ်ဖောက်ကားမှုအချိန်အဟုန်ဖြင့်တိုးမြင့်လာကဘိမ်းဆိုင်ပြိုးမှုပြန်လည်ပေါ်ပေါက်လာခဲ့ကြောင်းကုလသမဂ္ဂမူရင်ဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံမှသိရပါဗျ။မြန်မာနိုင်ငံတွင်2021ခုနှစ်ဆီယနာသိမ်းပြီးနောက်ထိုင်းမြောက်ပိုင်းပြည်နယ်သုံးခုမှာမူရင်ဆေးဝါးဖမ်းဆီးရရှိမှုအနေဖြင့် ICE ဆေးပြား284ရာဂိုင်းနှုန်း၊ Methamphetamine ဆေးပြား201ရာဂိုင်းနှုန်းနဲ့ဘိမ်းမြူ89ရာဂိုင်းနှုန်းတိုးလာကြောင်းဖော်ပြထားပါတယ်ရှင်။ဆလဘီတမွေးပညာကော်မတီကလေးခိုင် Mobile Medical Team MMT West Division တို့စက်တင်ဘာလတွင်ဖွင့်လှစ်ခဲ့တဲ့သင်တန်းများတွင်လူရေထောင်နဲ့ချီကိုတင် जा ပေးနိုင်ခဲ့တဲ့တရင်ကိုတင်ပြပေးပါမယ်။တမွေးပညာကော်မတီကလေးခိုင် Mobile Medical Team MMT West Division တို့စက်တင်ဘာလတွင်ဖွင့်လှစ်ခဲ့တဲ့သင်တန်းတွေမှာလူရေထောင်နဲ့ချီကိုတင် जा ပေးနိုင်ခဲ့ကြောင်း Federal ပညာရေးပုတ်ဖွဲ့ကလေးမျိုးကအသိပေးဖော်ပြပါတယ်။တမွေးပညာကော်မတီကလေးခိုင် Mobile Medical Team MMT West Division တို့စက်တင်ဘာလတွင်မှာပူးပေါင်းဆောင်ရွက်ခဲ့တဲ့သင်တန်းများအနေနဲ့လေကြောင်းလက်နက်ကြီးမိုင်းဘေးအနီးရဲ့ရှော့ချရေးသင်တန်း9ကျင်းသင်တန်းသား1160ဦးတက်ရောက်ခဲ့တယ်လို့ဖော်ပြပါတယ်။ဒါ့အပြင်လိင်ပညာပေးကျမကြီးရအခြေပြုအကျန်းဖက်သိပညာပေးသင်တန်း3ကျင်းသင်တန်းသား400ဦးစားသောက်ပြုလုပ်ခြင်းသင်တန်း2ကျင်းသင်တန်းသား24ဦးတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ရှင်။ဇန်နဝါရီလမှစက်တင်ဘာလအထိနိုင်ငံတော်ဝန်ကျန်းမာရေးအုပ်စုကြောင့်ပညာရေးကဏ္ဍမှဆရာဆရာမများနဲ့ကျောင်းသားကျောင်းသူများပါဝင်အမျိုးသမီးနဲ့အမျိုးသားစုစုပေါင်း38ဦးသေဆုံးခဲ့တဲ့တဲ့ရင်ကိုလည်းတင်ပြပေးပါမယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးတင်မှကောက်ယူထားတဲ့တဲ့ရင်ချက်လက်တွေအရ2024ခုနှစ်ဇန်နဝါရီလမှစက်တင်ဘာလအထိနိုင်ငံတော်ဝန်၌ကျန်းမာရေးအုပ်စုကြောင့်ပညာရေးကဏ္ဍမှဆရာဆရာမများနဲ့ကျောင်းသားကျောင်းသူများပါဝင်အမျိုးသမီး20ဦးနဲ့အမျိုးသား18ဦးစုစုပေါင်း38ဦးသေဆုံးခဲ့တာကိုအမည်နဲ့တကွာတည်ပြုနိုင်ခဲ့တယ်လို့ဖော်ပြပါတယ်။ဆိုပါ38ဦးနဲ့ရှမ်းပြည်နယ်မှာ14ဦးဖြင့်သေဆုံးမှုအများဆုံးဒေသဖြစ်ပြီးသေဆုံးရသည့်အကြောင်းရင်းတွေဖြင့်29ဦးမှာစစ်အုပ်စု၏လေကြောင်းတိုက်ခိုက်မှုကြောင့်အများဆုံးသေဆုံးခဲ့ရပါတယ်။ဒါ့အပြင်စစ်အုပ်စုကဖော်ပြပါကလအတွင်းဆိုပါကဏ္ဍမှမျိုးသမီး9ဦးနဲ့မျိုးသား5ဦးစုစုပေါင်း14ဦးကိုရေဦးဒေါ်လာရင်းနဲ့ဆက်ဆက်၍ဖမ်းဆီးခဲ့ပြီးတနင်္သာရီတိုင်းမှာ5ဦးဖြင့်အများဆုံးဖမ်းဆီးခံခဲ့ရပါလိမ့်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်မင်းစစ်သွင်းနဲ့ခါရှဲရူကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအရင်ကြီးရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော်လိုင်းရေးတက်ဂီတာမှာတော့နိုင်ငံသစ်ရေးသားထားပြီးနိုင်ငံသားသီဆိုထားတဲ့တို့ရဲ့တက်တော်လို့အမည်ရတဲ့တော်လိုင်းရေးတက်ဂီတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်။ ဗီဒီယိုအန်ယူနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့ရဲ့မနက်ခင်းနောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်တွင်သတင်းတွေကိုရိုလာတန်နာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်။ဒါလီစောပါအခုချိန်ကစားပြီးဒီရေဒီယိုအန်ယူဂျီတပတ်အတွင်းသတင်းတွေကိုရခိုင်ဘာသာနဲ့တောင်စားပြီးလာဖို့ခိုက်ပါတယ်အကျယ်ရိုလာတန်နာပါမောင်တော်မြို့ဗရမတခုတည်းကျင်ရှိနေတဲ့ဖားဆိုင်အဂရန်ဖားဆိုင်ကောင်စီ၏နာခခါငါစခင်ကိုအပရိသတ်သိမ့်ပိုင်ရရူရဲ့အတော်ထိုးဆိုင်ကြီးကိုစလအရှင်အဟုန်မှန်တန်လာဖို့လို့ဆိုရတဲ့တောင်းကိုဗနာမတောင်းစားပေးပါမယ်။ရခိုင်ပြည်နယ်မောင်တော်မြို့ဗရမတခုတည်းကျင်ရှိနေတဲ့ဖားဆိုင်အဂရန်ဖားဆိုင်ကောင်စီ၏နာခခါငါစခင်ကိုအပရိသတ်သိမ့်ပိုင်ရရူရဲ့အတော်ထိုးဆိုင်ကြီးကိုစပရိကေအရှင်အဟုန်မှန်တန်လာဖို့လို့စက်တင်ဘာလနောက်ဆုံးပတ်မှာအရခတက်တော်ကအသိပေးထုတ်ပြန်ပါတယ်။မောင်တော်မြို့ဗရမတခုတည်းကျန်ရှိနေတဲ့ဖားဆိုင်အဂရန်ဖားဆိုင်ကောင်စီတဲ့ဤနာခခါငါစခင်ကိုအပရိသတ်သိမ့်ပိုင်ရရူရဲ့အတော်ထိုးဆိုင်ကြီးကိုဇာလာပရိကေအရှင်အဟုန်မှန်တန်လာဖို့ဖိုက်ပြီးအာရခဒေတာအတော်ရှိမိမိတို့အပရိသတ်သိမ့်ပိုင်ဖို့ကျန်ရှိနေတဲ့တွင်မပရိပရသိမ့်တွင်ရန်သူလာကျန်စခင်တီအလုံးကိုတခုမကျန်သိမ့်ပိုင်ရရူရဲ့အတော်ထိုးဆိုင်ကြီးကိုစာပရိကေအရှင်အဟုန်မှန်ဆောင်ရလာဖို့လို့အာရခတက်တော်ကဆိုပါရယ်မောင်တော်မျိုးကိုအလုံးစုံသိမ့်ပိုင်ရရှိဖို့အတော်မောင်တော်မျိုးအတော်မှာကစံကလရာထွားပြီးပြီးကတိုက်တာအစားအုံလူနေအိမ်တရှိုးမှာထွားပြီးပုန်းခိုလွဲမြောက်နေတဲ့ရေဖားဆိုင်အဂရန်ဖားဆိုင်ကောင်စီတက်ဖွေးဝန်တီကိုလိုက်ပနာရှွန်လွန်နေရလို့အာရခတက်တော်ကဆိုပါရယ်ဆာလာပြီးကဆိုင်ကောင်စီကသကုံစရောင်းကားရူမှုမှာရေနော့ဆိုင်သားတီအပရန်ဥစောတီနော့ရေသူဆိုင်တီအမြအပရာပါဝင်လာကနာပိုင်ဆိုင်မှုတီအထိမိတ်နေရေတထွန်းကိုတောင်းစားပြပါမယ်အော်တိုဘာလာတော်တော်နေမိုထားဖောက်ခွန်နိုင်နာရီကစားတော်မနာဆိုင်ကောင်စီကနိုင်ငံတော်ဝဲပကောင်စရောင်းကားယူနေပြီးကကမာရောနာတောင်မွေမွန်းနေဒီမှာပကုံစရံကောက်ယူရမှာရေနော့ဆိုင်သားအပရန်ပရီသူဆိုင်ဘူဆိုတီတီကပါလာနေတီကန်ဆောင်လိုက်ပါလာရေလို့သိရပါရေထွေအုံးဆိုင်သားရေနော့လာဝကကျောင်းစရောမတူနာရက်ကွာရုံကလူတီပါဝံပရီကဆိုင်သားနဲ့ရေကပရိမာထိုင်ပရီကငုတ်တုတ်ကြီးထိုင်ပရီနေမနာဝန်ဝေဘေးစီရွှေငွေရှိလာစားရမိခွန်းတီကိုမဖရီဆိုရှောင်းကလေးအတောင်အကျက်မိမနာဖရီဆိုခါရာဂရောင်းမိခွန်းတီကိုတအိမ်လုံးမှာရှိရလူအလုံးကိုလိုင်းမင်းဂရောင်းဖေကရာတူတူကပရောထားပါရယ်ရခိုင်ပြည်နယ်မှာလေအာရခတက်တော်အေအေသိမ့်ပိုက်ဖို့ကျန်ရှိနေတဲ့ရေစိုက်တွေတောင်ကုတ်ကမန်အောင်နော်အမ်ရိုနီဒီမှာစိုက်ကောင်စီကသကောင်စရွန်ကောက်ရူနေရေလို့ဒေတာခန်တီထင်ကားသိရပါရယ်မွန်ကယွန်ကယွန်နီရှောင်းနာတိုင်းဒေတာဒီမှာစိုက်ကောင်စီသကောင်စရွန်ကောက်ယူခရံကိုတားဆိုင်ရာတော်လန်ရေးအဝေးစီတီကစန်းချွန်နေခဲ့ပြီးကမြို့သားညီငယ်ရေးအဆိုရာကစန်းချွန်တိုက်ဖြားလာဖို့လို့ထုတ်ပြန်ကြေညာရှာတီခင်းကြီးလေးရခိုင်ပြည်အတွက်တကောင်စရောကောက်ယူခရနဘဲသာပြီးကအာရခတက်တော်အေအေကတစုံတရာထောက်ပြန်ပရဆိုထားခရမရှိသေးမှာဆလာပြီးကအော်တိုဘာလ2ရက်ကနေမုတ်တုံဆုတ်ခွာရှင်အတော်ရခိုင်ပရင်နေရှောင်းပရင်နေစကိုင်းတိုင်းတော့ကရှောင်းပရင်နေတို့မှာနင်ရာကွာပန်နာမုဂရီခရဖိုက်ပေါ်နိုင်ကောင်တတိပိထရီတထောင်းကိုတောင်းစားပြပါမယ်အော်တိုဘာလ2ရက်နေ့ကစပြီးကမုတ်တုံဆုတ်ခွာရအရှင်အတော်ရခိုင်ပရင်နေရှောင်းပရင်နေစကိုင်းတိုင်းတော့ကရှောင်းပရင်နေတို့မှာနင်ရာကွာပန်နာမုဂရီနိုင်စော်တီဖိုက်ပေါ်နိုင်ကောင်ကိုအော်တိုဘာလတရောင်းနီမှာ NGE လူသားရှောင်းစာနာထောက်ထားရင်းနောက် BNDRE ဆိုင်ရာစီမံခန့်ခွဲရေးဝင်ကြီးဌာနကမိုးလေဝသတထန်တရက်ကိုတတိပီထုတ်ပြန်ထားပါရယ်အခုအပတ်တွန်းအော်တိုဘာ2ရက်3ရက်4ရက်5ရက်ခေါရတီမှာမုတ်တုံဆုံးခွာရှင်ရတော့မူတီပရန့်ထင်ခရံကိုရခိုင်ပရင်နေရှောင်းပရင်နေစကိုင်းတိုင်းနောက်ကရှောင်းပရင်နေတို့မှာနေရကွာပနာမုဂရီခရံဒေတာအလိုက်မုဂရီခရံဒေတကျော်ပရန်ပြီးကပုံတွေးရနေရလို့ဖော်ပြပါရယ်မုဂရီခရံစားဆက်ပြီးကအဆိုပါဒေတာတီမှာရီဖီရင်ပရိုရီဖီတီဖရိုက်ပေါ်လာနိုင်ခရေရှိလာပါကထိခိုင်မှုအန်ဒရီရောပါစီရီအတော့ကရိုတန်ဘရန်ဆန်ဖီကအလေးထားပနာနေထိုင်သောရေလို့ဆိုပါရယ်ဆာလာပရီကရမနိုင်ငံကိုဂျပန်ကတန်အမဲအတိုက်ဆေလွဲဖို့ဆိုမဟုတ်ဆိုတဲ့သတင်းကိုတောင်းစားပြပါမယ်လွန်ခါရီအဘက်ကရမနိုင်ငံဆိုင်ရာတန်အမဲထွားခွာပြီးနောက်မှာဂျပန်နိုင်ငံကတန်အမဲအတိုက်ဆေလွဲဖို့မဟုတ်ကြောင်းကိုတန်တမန်သတင်းရမတီကရာသပတိနေ့မှာပရိုဂရခါရီလို့ဂျပန်သတင်းတီမှာဖော်ပြထားပါရယ်တန်အမဲအတိုက်ခဲအဖို့ဆိုပြီးဒေါ်အောင်ဆန်းစုကြည်ရီကောက်ပွေအဆိုရာကိုပရိုရှာဘရီဂေ2021ခုနှစ်ဖေဖော်ဝါရီလတရနေ့မှာအာနာရာယူခါရီစိုက်အဆိုရာထံကိုအထောက်အထားတီတောင်ပြဖို့လိုအပ်ပြီးစိုက်ကောင်စီကိုအသေးအမဲ့ပြူရာရောက်ဖို့ဆိုဆိုရင်းတွေအတော့ ground လို့သိရပါရယ်အနောက်နိုင်ငံဒီနောက်မတူဘဲတိုကျိုစော အာနာသိမ့်ပြီးခါကပါစိုက်တဲ့နဲ့စားနွေနေရလူပုပ်ကိုဒီနာအဖွေးတိအပေါ်ကိုအိဆိုအရိယူမုန်တိအရှာမရာသိမ့်ပြီးစိုက်အဆိုရာနဲ့အစာအသွေးဟိနေကလေးမြန်မာနိုင်ငံမှာဂျပန်နိုင်ငံပါဝင်မှုကြားဆောင်လာနိုင်ရလူသိရပါရယ်ဒီကလေးဂျပန်တန်တမန်သဒွန်ရောမိုက်တခုကတို့ခါမြန်မာနိုင်ငံကဂျပန်အတော့အရိဂရီအရှာကပရောင်လီဖို့ဆောင်မဟုတ်နာလီမူရာဖို့ဂျပန်နိုင်ငံဒွန်နာပရန်ပါမှာပရိုပန်လာဖို့လို့ဆိုပါရယ်မြန်မာနိုင်ငံဆိုင်ရာတန်အမဂရီအီရှိရိုမာရမဟာ2021ခုနှစ်ကစတောင်ပြီရာထူးတာဝန်ထင်းဆောင်ပြီနောက်မှာအခုတဒွန်ဘဲအကုံမှာရာထူးကနေနှုတ်ထွားဖို့ဆိုဖရိုက်ဂရောင်းရန်ကုန်မှာရှိပြီဂျပန်တန်ရုံကဝန်ဂရီရှိုကိုယူရှိတာခီကယာယီတန်အမဲအဖရိုက်တာဝန်ယူဖို့ဖရိုက်ဂရောင်းကိုတည်ရပါရီအာနာသိမ့်ပြီနောက်မှာအမေရိကန်ဥရောပနိုင်ငံတချို့မှာတောင်ကိုရီးယားကမြန်မာနိုင်ငံနတန်တမန်စားဆယ်ရေးတဆောင်းရှောရှားခါပါရီအခုတောင်ပရခရီတဒွန်တီကိုရေဒီယို NUG အပွေးသားတီကပြပို့ထားဆောင်ခိုက်ပါရီ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.9MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါလိမ့်ရှင်။အရေးတော်ပုံအောင်ရမည်။